မြန်မာနိုင်ငံအတွင်းနိုင်ငံရေးအရာရေးရှိတည်တံ့နိုင်မဲ့နီလန်ရရှိအောင်သက်ဆိုင်သူအလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံသားရေးဌာနကမနေ့ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုချင်းပြည် NLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာသောကိုလာမျိုးအောင်ကိုအောင်သူရအစော်တို့နဲ့လေးဦးကိုစစ်ကောင်စီကကွပ်မြက်လိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကအခုလိုပြောကြလိုက်တာပါ။ဒီလေယောက်ရဲ့အသက်ဆုံးရှုံးသွားတဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့ပဋိပက္ခကိုပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတနီးဆန်ဂရက်ကပြောပါတယ်။အင်အားသောဖြိုခွင်းတာရက်စက်တဲ့ချမ်းဖက်နီလန်းတွေအသုံးပြုတာတွေဟာနိုင်ငံရေးအရာတဘောသားကွဲမှုတွေကိုဘယ်တော့မှဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းတနီးဆန်ဂရက်ကပြောပါတယ်။ဒေသုံသွားသူတွေရဲ့မိသားစုတွေအတွက်လည်းသူကဝမ်းနဲ့စကားပြောကြားခဲ့ပါတယ်။